စစ်အေးစစ်ကာလအရှေ့ဂျာမနီနဲ့အနောက်ဂျာမနီကိုပိုင်းခြားထားတဲ့ဘာလင်တိုင်းကြီးကိုဖြိုချနိုင်ခဲ့တာ25နှစ်ပြည့်အထိအမှတ်ပွဲတွေကိုဂျာမနီနိုင်ငံမှာဒီကနေ့ကျင်းပနေပါတယ်အရှေ့ဂျာမနီအစိုးရလက်ထက်မှာတည်ဆုံခဲ့ရတဲ့သူတွေအတွက်အဝတ်ပြုဆုတောင်းပွဲတွေကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ဒီမနက်မှာတက်ရောက်ခဲ့ပါတယ်ဘရန်ဒန်ဘတ်ဂိတ်မော်ဦးဂျီနာကအကာရန်တချို့ကျန်းနေတဲ့နေရာမှာနှင်းစီတပွင့်ကိုသွားထားတာအပါအဝင်အထိအမှတ်ပွဲတွေကိုလည်းအရှေ့ဂျာမနီမှာကြီးပြင်းခဲ့သူဝန်ကြီးချုပ်တက်ရောက်နေပါတယ်ဘာလင်မြို့တော်လမ်းတွေပေါ်မှာပျော်ပွဲရှင်ပွဲတွေမိန်ကွန်းဟောပျော်ပွဲတွေလုပ်ပြီးတော့အထိတ်မှတ်ပွဲတွေကိုတနေ့လုံးကျင်းပနေကြပါတယ်။အရင်ကတိုင်းကြီးရှိခဲ့တဲ့နေရာတစ်လျှောက်အဖြူရောင်ဘောလုံးတွေကိုလည်းတန်းစီထားပြီးတော့တိုင်းကြီးပြိုပြက်သွားတဲ့အထိတ်မှတ်အဖြစ်နဲ့အညာဘက်ကျရင်တော့အဲ့ဒီဘောလုံးတွေကိုမိုးပေါ်လွှတ်တင်လိုက်မှာဖြစ်ပါတယ်။အရှေ့ဂျာမနီကလူတွေအနောက်ဂျာမနီကိုထွက်ပြေးမသွားအောင်လို့ဘာလင်တိုင်းကြီးကို1962ခုနှစ်မှာစတင်ကာရန်ခဲ့တာဖြစ်ပါတယ်။1989ခုနှစ်နိုဝင်ဘာလ9ရက်နေ့တုန်းကတော့အရှေ့ဂျာမနီတာဝန်ရှိသူတယောက်ကသတင်းစာရှင်းလင်းပွဲမှာအရှေ့ဂျာမနီကလူတွေတတိုင်းကိုဖျက်ပြီးတော့အနောက်ဂျာမနီဘက်ကိုသွားနိုင်ပါတယ်လို့ပြောခဲ့ပြီးအဲ့ဒီညအချိန်မှာပဲအရှေ့ဂျာမနီကလူအမြောက်အများဟာတတိုင်းကြီးရဲ့နယ်စပ်ဖျက်ဂိတ်ကိုရောက်လာခဲ့ကြရတာကနေပြီးတော့ဘာလင်တတိုင်းကြီးကိုစတင်ဖြိုချနိုင်ခဲ့တာဖြစ်ပါတယ်။ဥရောပမှာဘာလင်တတိုင်းကြီးပြိုချသွားခဲ့ပြီးမြေကဘာကြီးမှာစစ်အေးစစ်နောက်တစ်ခုစတင်ဖြစ်နေပြီလို့အဲ့ဒီအချိန်တုန်းကဆိုဗီယက်ခေါင်းဆောင်မီခဲလ်ဂိုဗာချော့ဖ်ကစနေနေ့ကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းဥရောပတိုက်တစ်ခုလုံးလွတ်လပ်ပြီးတော့ငြိမ်းချမ်းနိုင်ကြဖို့လုပ်စရာတွေအများကြီးလိုနေသေးတယ်ဆိုတာကိုယူကရိန်းအပေါ်ရုရှားရဲ့လုပ်ရက်တွေကသတိပေးနေတယ်လို့ဘာလင်တိုင်းကြီးပြောကြားခဲ့တဲ့အထိတ်အမှတ်ထုတ်ပြန်ချက်မှာပြောကြားထားပါတယ်ရှင်။